ဆစ်ရနိုင်ငံဒီပါမျိုးမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီဒီနေ့အစည်းအဝေးမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာဒုက္ခသည်ထွန်မန်ဒရူးစ်ကမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးမြန်မာစံတော်ချိန်ဒီကနေ့ည9:00နာရီကျော်ပတ်ဝန်းကျင်မှာဗီဒီယိုကားဖြင့်အစီအစဉ်တင်ပြဖို့ရှိပါတယ်။သူ့ရဲ့စင်ကာစာပြည်စုံကိုညောင်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂသူတွေညီလာခံမှာလည်းအောက်တိုဘာလထဲမှာလူကိုယ်တိုင်တင်ပြဖို့ရှိတယ်လို့ဒီဝေမြန်မာပိုင်းကိုထွန်မန်ဒရူးစ်ကပြောထားပါတယ်။လူခွင့်ရေးကောင်စီမှာနောက်ဆုံးအကြိမ်အစီအစဉ်တင်ပြပြီးကြတဲ့ကမြန်မာနိုင်ငံရဲ့အခြေအနေပိုပြီးဆိုးလာခဲ့တယ်လို့တော်မန်ဒူးစ်ကဒီလိုကိုပြောပါတယ်။ဒီတော့ဒီမှာပဲလူကြီးတထောင်လောက်ရှိတဲ့ချင်းပြည်နယ်ထန်တလန်မြို့ကမြို့ပံတော်များများမြို့ကနေထွက်ပြေးသွားပြီလို့မြို့ကန်တွေနဲ့ပြည်တွင်းသတင်းတွေကိုကိုးကားပြီး Reuters သတင်းတပုတ်မှရေးထားပါတယ်။ဒေသခံဒီလူကောင်ရေးတပ်ဖွဲ့တွေနဲ့စစ်တပ်အကြားတိုက်ပွဲတွေဖြစ်ပြီးစစ်တပ်ရဲ့လက်နက်ကြီးကြီးတွေကြောင့်မြို့ရင်းနေအများပြားမိလောင်ပျက်စီးခဲ့ပြီးတဲ့နောက်မြို့ကန်တွေထွက်ပြေးကြတာပါ။အိမ်တွေမိလောင်တဲ့အချိန်မှာမိငိမ့်တပုတ်ထွက်လာတဲ့ချင်းခရီးရန်တရားဝင်ဆရာတူကိုစစ်သားတွေကပြစ်တက်လိုက်တယ်လို့ပုဂ္ဂလိကသတင်းဌာနတွေကရေးသားဖော်ပြကြပါတယ်။စစ်ကောင်စီကတော့ဒါကိုငြင်းဆိုထားပါတယ်။